ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမြမစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေတပ်ဖွဲ့တို့အကြားအစိမ့်မြင့်တက်လာနေတဲ့တိုက်ပွဲတွေကြောင့်အရသာ35ဦးသေဆုံးခဲ့ကြောင်းကုလသမဂ္ဂလူခွင့်ရေးဆရာမအမင်းကြီးယုံအိုချာပြောခွင့်ရရူဘတ်ကိုဗီယိုကပြောပါရယ်မြမစစ်တပ်ကဒေသကြီးလူရှိရာနေရာတွေမှာလူကြောင်းကဘုံကျဲတိုက်ခိုက်နေလို့မလ23ရက်နေ့ကစပြီးအနည်းဆုံးလူ30ယောက်သေဆုံးပြီး82ယောက်ဒဏ်ရာရကြောင်းအများစုဟာအမျိုးသမီးနဲ့ကလေးတွေဖြစ်ကြောင်းမြမစစ်တပ်ဟာနေအိမ်တွေနဲ့ကျောင်းတွေကိုလည်းဖျက်ဆီးခဲ့ကြောင်းတောက်ကြာနေကဂျနီဗာမြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအိုချာပြောခွင့်ရရိုဘတ်ကိုဗီကပြောပါရယ်သေဆုံးသူ32ဦးစလုံးအရသာတွေဖြစ်တယ်လို့လည်းသူကပြောပါရယ်ရခိုင်ပြည်နယ်အတွင်းအင်တာနက်လိုင်းတွေဖြတ်တောက်ထားတာကြောင့်ရခိုင်ပြည်နယ်ကနေတိကျတဲ့သတင်းတွေရဖို့ခက်ခဲကြောင်းဒါကြောင့်အခုထိခိုက်သေဆုံးမှုဟာပြစ်မှတ်ထားထိုက်ခိုက်ခံရလို့လားတိုက်ပွဲကြပိတ်ပြီးတော့တည်ဆုံတာလားဆိုတာတသက်ကိုကမသိရကြောင်းလည်းသူကပြောပါတယ်မြမစစ်တပ်ကပြောခွင့်ရဘူဂျုထွန်းထွန်းကြီးကတော့အဲ့ဒီမှာဖြစ်ဖြစ်တာတွေနဲ့ပတ်သက်ပြီးတရိပ်ထုတ်ပြန်ထားပြီးဖြစ်လို့ဖတ်ကြည့်နိုင်ကြောင်းလည်းနောက်ထပ်ပြောစရာမရှိကြောင်းရိုက်တာတရိပ်ဌာနကိုပြောပါတယ်အရသားတွေကိုပြစ်မှတ်ထားတိုက်ခတ်တဲ့ဆိုတဲ့ဆက်ဆက်ချက်တွေကိုမြမစစ်တပ်ကညှင်းဆန်နေရှိပါတယ်ဒလင်လာနေကရခိုင်ပြည်နယ်အတွင်းကကြောက်စိတ်ရွာမှာလူကိုတည်ဆုံတယ်လို့ဒေသခံတာဝန်ရှိသူတွေနဲ့ဒေသခံတွေကရိုက်တာကိုပြောပြတဲ့နောက်မှာအဲ့ဒီတရင်ဟာမမတရင်လိုမြန်မာစစ်တပ်ကညှင်းဆိုပါတယ်ကိုရိုနာဗိုင်းရပ်စ်ကရောဂါဖြစ်နေချိန်မှာတိုက်ပွဲတွေရပ်ဆိုင်းထားဖို့အမေရိကန်နဲ့ဗြိတိန်နိုင်ငံပါဝင်နိုင်ငံအများကတောင်းဆိုထားပေမဲ့ရခိုင်နဲ့ချင်းပြည်နယ်တွေမှာတိုက်ပွဲတွေကဆက်လက်ဖြစ်ပွားနေစေပါမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုဆက်ခံရသူ85ဦးရှိပြီးအဲ့ဒီအထက်၄ဦးသေဆုံးခဲ့ပါတယ်ခင်ဗျ